မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေပေါ်တုံ့ပြန်ရေးယူဖို့ရည်ရွယ်ပြီး American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တာဟာအကျိုးမရှိနိုင်တဲ့အတွက်ပြန်လည်စဉ်းစားဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကျက်တဲနဲ့ပတ်သက်လို့နိုင်ငံတကာကပြည်အားပေးနေတဲ့အချိန်မှာအခုလိုအမေရိကန်ကဥပဒေကြမ်းတစ်ရပ်ကိုပြဋ္ဌာန်းပြီးအရေးယူဖို့ပြင်ဆင်လာတဲ့အပေါ်တုံ့ပြန်ချက်တွေနဲ့သဘောထားအမြင်တွေကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်။
ဘာမဲ2018ဥပဒေမူကြောင်းကိုအမေရိကန်အောက်တိုတော်နိုင်ငံသားရေးရာကော်မတီကနေလ18ကြာသပတေးနေ့မှာအတည်ပြုလိုက်ကြတာဖြစ်ပါတယ်။အမေရိကန်အောက်တိုတော်အနေနဲ့ရခိုင်အရေးတောင်းဆိုချက်တွေပါတဲ့ဘာမဲ2018ဥပဒေကြောင်းကိုအတည်ပြုလိုက်တာဟာကောင်းကျိုးထက်ဆိုးကျိုးတွေကိုသာဖြစ်ပေါ်စေမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒီက VOA ကိုပြောပါတယ
်။ဘာမဲ2018ဆက်မှတ်ချင်အားဖြင့်အတူတူကျွန်တော်တို့ကစဉ်းစားဖို့ပြောနေတယ်အကျိုးကိုဘာဖြစ်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့တင်းသားပြီးဒီစိတ်ဓာတ်မှာဒီလိုဖြည့်ချင်းတက်တာပါလဲဆိုတော့တင်းသားပြီးကဒီမြန်မာနိုင်ငံပြန်လာလို့အဲ့ပြန်လာလို့ဟာကိုကျွန်တော်ကသဘောတူညီတယ်ဆောင်ရွက်ဖို့ဒါကိုတုံ့အပြန်ပြုလို့ရတယ်။အဲ့ပေါ်မှာဟိုတင်းသားပြီးတစ်ဖက်သက်ပြတ်ကျက်ပြီးဆောင်ပြင်းမလို့မှာထိခံပြီးတော့မြန်မာနိုင်ငံကိုအပြစ်ရှိပြီးတော့ဒါကိုလက်ခံဖို့တိုက်တွန်းမယ်ဆိုတာကတော့ဒါကလက်ရှိအခြေအနေမှာနေသိပေါ်နေတယ်။ဖြစ်ပြဖြစ်လိုက်တဲ့တိုက်တွန်းချက်မျိုးကတင်းသားပြီးရောမြန်မာကိုမြန်မာနိုင်ငံသဘောတူညီတဲ့အတိုင်းအဲ့ဒါပုံစံမျိုးဖြစ်ပြီ
။မြန်မာနိုင်ငံမှာစီအစိုးရလက်ထက်ကနေရတားလက်ထက်အာဏာအပြောင်းလဲတွေဖြစ်လာစီရင်မှာအမေရိကန်ပြည်ထောင်စုကတန်တမာအရေးအကြိုးပန်းဆောင်ရွက်မှုတွေအပါအဝင်ဖိအားပေးမှုတွေရှိခဲ့တာပါ။ဒေါက်ဆန်းစုကြည်တို့ရဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်အောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူနိုင်ဖို့အခုလိုဥပဒေကြမ်းအတည်ပြုဆောင်ရွက်လာတာတွေကြောင့်ပြည်ပခန့်တွေပုံမပြင်းထန်စီမှာဖြစ်တာကြောင့်ဥပဒေအဖြစ်အတည်မပြုခင်မှာပြန်လည်သုံးသပ်စီရင်တယ်လို့သမရယုံပြောခွင့်ရဦးစော်ဒီကပြောပါတယ်။
အမေရိကန်နိုင်ငံသူတိုင်းကတော့ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်ငံကအစိုးရကကျွန်တော်တို့ဒီလိုဒီပြောင်းရေးကျွန်တော်တို့ကအဲခင်ဗျားမမရည်ရည်ကအမေရိကန်ခက်ခက်လောက်လေးထားတယ်ဆိုတော့ပေါ့နော်ကျွန်တော်တို့အစ်တတိအချင်းတွေနဲ့ကျင်းပါပြီးတော့ဒီလိုတာကြုံးချက်တွေလောက်လာမယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံအတွင်းကဆောင်ရွက်ချက်တွေပေါ်မှာစိုးစိုးဖြစ်ကြမျိုးဖြစ်လာနိုင်တယ်ကျွန်တော်တို့ပြင်ပနိုင်ငံတကာကအမေရိကန်ကိုပုံမူပြီးတော့ဖြစ်နေတယ်ကောင်းချက်တွေကကျွန်တော်တို့ဒီနေ့မှာပို့ပြီးတော့ပြိပခါကြီးတင်ဆက်ပေးရဆိုတော့ကျွန်တော်ပြောနေတယ်ဒီဟာကဖက်တာအခုဒီပြည်ဝင်ဥပဒေရှိပြည်လေးပြည်မော်နော်ကျွန်တော်တို့ကတိုက်တွန်းနေတယ်ဆန်နေသုံးသပ်ဆန်နေသုံးသပ်ပြည်နေ
ရခိုင်ပြည်နယ်အကြတဲလီနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဖိအားတွေပေးနေတဲ့အထက်မှာအခုနောက်ဆုံးအမေရိကန်ကဥပဒေတရားပြဋ္ဌာန်းအရေးယူဖို့ပြင်ဆင်လာတာလဲတောင်းဝင်တာပါမြန်မာအစိုးရပေါ်ဒီလိုနိုင်ငံတကာရဲ့ဖိအားတွေရှော့ချနိုင်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လွတ်တော်ရေးအနေနဲ့တန်တမာရေးလမ်းကြောင်းအရအားထုတ်ဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ
်။လက်ရှိအချိန်မှာပေါ့လေမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအတိုင်းအတာနေပြီးတော့တော့ဖိအားပေးတာတွေအများလာတာကိုတွေ့ရတယ်။နောက်အချက်တည်းလည်းပဲများလာတာတွေ့ရတယ်။အဲ့ဒီအချိန်မျိုးမှာကျွန်တော်မြင်လာတော့တော့မြန်မာအစိုးရတော့လွတ်တော်ကြီးတော့တက်မတော်အနေနဲ့ဖိအားများလာရင်နိုင်ငံတကာနဲ့ဖြည့်ဖြည့်ဆက်ဆံမှုကိုပို့ပြီးတော့တော့ချက်ချွေမှုလိုအပ်တယ်နောက်ပုံပြီးတော့ချီရီရောက်ရောက်တော့ချီတွေ့ဆက်ဆက်အရှင်းလေးနိုင်လို့လိုအပ်တယ်လို့မြင်တယ်အထူးသဖြင့်တော့ပေါ့လေဒါအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဆောင်ရွက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့တော့မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တွေအနေနဲ့ဒီအက်နဲ့ပတ်သက်ပြီးတော့ဟလာအသေးစိတ်နှိမ့်လာပြီးတော့တော့ဘလို့ပုံစံမျိုးပေါ့လေတော့လော်ဘီလုပ်လို့ရမလဲနောက်ပြီးတော့ဘလို့ပုံစံမျိုးဟလာဖြည့်ရှင်းလို့ရမလဲဘလို့ပုံစံမျိုးချီတွေ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်နိုင်မလဲဆိုတာကိုဟိုဆက်စစ်ပေါ်ဆောင်မှုအရေးကြီးတယ်လို့အဲ့ဒီလိုမြင်ပါတယ
်။ဘာမဲ့ Act 2018ဥပဒေမူကြမ်းထဲမှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စုစွဲခံလာရတဲ့မြန်မာစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကကိုယ့်လွတ်ရက်အတွက်တာဝန်ခံစေဖို့ကိုလည်းတောင်းဆိုထားပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကစုစွဲနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားတာမျိုးမရှိကြောင်းငြင်းဆန်ထားပြီးကျူးလွန်သူတချို့ကိုလည်းအရေးယူအပြစ်ပေးထားကြောင်းပြောဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီရဲ့ဥပဒေကြမ်းထဲမှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရမှာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုဝင်ဝင်ပြုဖို့နဲ့ရိုဟင်ဂျာတွေနေရပြန်လာနိုင်ရေးအမြန်စီစဉ်ဆောင်ရွက်ပေးဖို့တို့အပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖမ်းဆီးခံရတဲ့ Writers သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအမြန်ပြန်လှုပ်ပေးဖို့စတဲ့အချက်တွေကိုလည်းတောင်းဆိုထားတာဖြစ်ပါလေခင်ဗျာ။